ကျုပ် American ပြည်ထောင်စုကိုလာရောက်လည်ပတ်တဲ့အခါမှာထိတ်တန်းပုံကူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့ကျွန်တော်သိရပါတယ်ခင်ဗျာပထမဆုံးပေါ့လေဘိုးကျုပ်တွေ့ဆုံခဲ့တဲ့ဒီပုံကူတွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦးခင်ဗျာ
ကျွန်တော်တို့တွေ့တာကတော့ဒီ State Department ကပုံကူတွေပေါ့နော
်ဟုတ်ကဲ
့ဟို Windy Sherman ရဲ့နောက်တစ်ယောက်ကတော့ဒီ Smart Power တို့နဲ့တွေ့ပါတယ
်အဲ့မှာအရေးကြီးဆုံးချက်ကတော့ဘိုးကျုပ်လာတဲ့ချိန်တုန်းကတော့ပြောခဲ့တာပေါ့လေဒီမြန်မာပြည်အရေးနဲ့ကချင်ပြည်နယ်မှာဖြစ်နေတဲ့အရေးတင်ပြဖို့ရှိတယ်ဆိုတော့ဘူဂျုဒီကိစ္စတွေတင်ပြပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့လောလောဆယ်ပြည်တွင်းမှာဖြစ်နေတဲ့အနေအထားတွေရဲ့နောက်ဒီကျွန်တော် NCCT ကဘာတွေလုပ်နေတယ်လဲဘယ်လိုစဉ်းစားတယ်လဲဆိုတဲ့အချက်တွေပြပြဆုံဆုံကျွန်တော်တင်ပြရတယ
်ဟုတ်ကဲ့အဲ့လိုပေါ့လေကျစဉ်းစားနေတဲ့ဘက်ရပေါ့လေဘူဂျုတို့ဒီခီးစဉ်ကိုသူတို့ဖိတ်ကြားတဲ့ကိစ္စပေါ့လေဖိတ်ကြားတဲ့ကိစ္စမှာပထမဆုံးအနေနဲ့ကသူကဒီ American အစိုးရကညာထားတာဗမာပြည်မှာပြုပြင်ပြောင်းလဲရေးတွေလုပ်နေတယ်ပြည်ပြန်ပြောင်းလဲလုပ်နေတဲ့အတွက်ကြောင့်သူတို့ဝိုင်းဝန်းကူညီပြီးတော့ပံ့ပိုးနေတယ်ဗမာပြည်ကိုပေါ့ပါတနာစုနိုင်ငံစုပြီးတော့သူတို့ပြောပြီးတော့သူတို့ထောက်ပံ့ဖို့ဆိုပြီးသူတို့လုပ်တယ်ပေါ့လေဆိုတော့အခုပိုင်းမှာဗိုလ်ချုပ်တို့ကြတော့ဒီအစိုးရနဲ့ဖြစ်ဖြစ်နေတဲ့အနေအထားပေါ့လေဆိုတော့ဒီလိုအနေအထားမှာသူတို့ကဘယ်လိုပုံစံမျိုးနဲ့ခေါ်တာလဲဆိုတာလေအဲ့ဒါဗိုလ်ချုပ်များခံမှန်းမိပါလားခင်ဗျာ
အဓိကကတော့ဒီကျွန်တော်တို့အပိုင်းကနေမှအခြေအနေမှန်တွေကိုပြောပြခြင်းတယ်လို့ကျွန်တော်ချင်းကတ်တာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ချင်းကတ်တာကိုလက်ခံတာလည်းဒီကျွန်တော်တို့ရဲ့အခြေအနေတွေကိုတည်တည်ချာချာသိချင်လို့ဖြစ်တယ်လို့အဲ့လိုပဲကျွန်တော်သုံးသပ်နိုင်ပါတယ
်ဒီတဲ့နည်းနည်းလေးအသေးစိတ်ပြီးမေးရလို့ရှင်ဆိုတော့ KIO အပေါ်မှာပေါ့ American အစိုးရရဲ့သဘောထားအမြင်ဘယ်လိုရှိတယ်လို့အမြင်မိပါလဲခင်ဗျာ
အခုကျွန်တော်တို့ဟိုဒီမှာလူကြီးတွေပေါ့လေဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတွေ့ဆုံတယ်ဆိုတော့ KIO အပေါ်မှာသဘောထားရှင်းရှင်းနဲ့တွေ့ဆုံတယ်လို့ကျွန်တော်ဒီလိုပဲခံယူပါတယ
်ဘုကျုပ်ကအဲ့မှာ UN လဲตั้วเกริโลตีอ่ะเลยไอ้มา UN มาว่าวะตั้วๆได้กิจสารีเลยเนเน่ๆชิ้นปะบ่าวคร
ับโอเค18เยนี่มาเราจะ UN มามิสเตอร์นัมเบียเนี่ยตั้วจุ่บไปเลยมิสเตอร์นัมเบียก็อธิกเราเนี่ย process ติมาปาวินส่งยัดနေได้ปกกูผิดตัวจังไม่รู้ UN มาตั้วพี่ตู้ก็เราเนี่ยเฉินนี่นอกซ้องเฉินนี่ติ่มปะยินผิดไปเลย
โอเคครับจรเลยกูอ่ะโบจุกกูเนี่ยแหละที่ NCCT มาอพ่อวันเดียวผิดเลยต่อพี่รอไม่จะอซีเว้ยก็เลยปี้ดาใต้ไม่จาได้อยู่บ่เลยทีโลเฉิงมาเว้ยออกมาสิบเว้ยเนี่ยแหละแทบผิดเนี่ยบ่เลยဆိုအဲ့ဒီကိစ္စကတော့ဒါဘိုးချုပ်ကတော့လူတိုင်းကလည်းဒီကိစ္စမေးခွန်းထုတ်ပါပါပဲဘိုးချုပ်နည်းနည်းပြောပြပေးပါဦးခင်ဗျာဘာကြောင့်များဒီလိုမျိုးဖြစ်နေရတာလဲခင်ဗျာ
ဒီတိုက်ပွဲတွေဖြစ်တဲ့အကြောင်းရင်းကိုကျွန်တော်တို့စဉ်းစားတဲ့အခါမှာအဓိကနှစ်ချက်ကိုတွေ့ပါတယ်ပထမအချက်ကတော့အစီအရေးအဖြစ်အပြီးတာဖြစ်ပါတယ်ဒုတိယအချက်ကတော့ဒီအပြစ်ခရက်စေးစာချုပ်တွေဟိုချုပ်ဆိုပြီးတဲ့နောက်ပိုင်းမှာလည်း KIO ကိုထိန်းချုပ်နိုင်ဖို့အတွက်ရည်ရွယ်တဲ့တိုက်ပွဲတွေဖြစ်တယ်လို့ဒီလိုပဲသုံးသပ်ပါတယ်
KIO ဘောကျွန်တော်နည်းနည်းလေးမရှင်းဘူးဖြစ်တာသူကထိန်းချုပ်နိုင်ဖို့ဆိုတာတဲ့သူကအပီးပိုင်ထိန်းချုပ်တာမဟုတ်ဘဲနဲ့ဒါဖိအားပေးတဲ့သဘောမျိုးနဲ့ဒီအားပြတဲ့ပုံစံမျိုးလားခင်ဗျာအဲ့အဲ့ဒါလား
KIO ကိုအပီးပိုင်ခြေမုံးဖို့တော့မလွယ်ပါဘူးဒါမဖြစ်နိုင်ပါဘူးအဲ့တော့ political dialogue တွေဟိုလုပ်နေတဲ့အခါမှာ KIO ကအားပြော့ပြီးတော့ဟိုအလျှော့ပေးနိုင်ဖို့ဆိုတဲ့ရည်ချက်ပါလိမ့်မယ်လို့ထင်ပါတယ
်ဟောဖိအားပေးရဆိုတာဒီသကုတ်ဝိုင်းမှာကိုကအသာစီးရအောင်ရလို့တဲ့ဆန္ဒနဲ့အဲ့ဒါမျိုးနဲ့ပြီးတ
ာမှန်ပါတယ်မှန်ပ
ါဆိုအဲ့အဲ့အဲ့အဲ့နံပေါ့ဆိုအဲ့တော့ကျွန်တော်တို့ဒီပေါ့လေဒီဟိုဘိုးချုပ်တို့ပေါ့လေဒီပထမဆုံးပြည်နယ်အဆင့်ဟိုမှာညဉ့်ညံရေးဆွေးနွေးကြတယ်ပထမဆုံးဘုံမူကြီးတန်းအောင်တို့နဲ့ဆွေးနွေးတဲ့အချိန်တည်းကကျွန်တော်တို့တေချာလေးဒီဥစားလေးလာကြည့်နေတဲ့အခါမှာဒီညဉ့်ညံရေးဆွေးနွေးပွဲတွေကနည်းနည်းလေးကြန့်ကြာတဲ့သဘောမျိုးရှိတယ်နှေးကွေးတဲ့သဘောမျိုးရှိနေတာဘာလဲဆိုတော့ပထမဆုံးတော့တွေ့ရတာအတိတ်ပဲဖွင့်ဆိုမှုတွေပေါ့လေတဘောရတလို့တခုအတိတ်ပဲဖွင့်ဆိုမှုတွေလုပ်နေတဲ့ပိုင်းမှာဆိုတော့အဲ့ဒါနဲ့မပြီးဟိုဘက်နဲ့ဒီဘက်နဲ့မတူညီတဲ့အမြင်နဲ့ဖြစ်ပြီးတော့အဲ့ဒါမျိုးပုံစံမျိုးတွေ့ရတယ်ခင်ဗျာအဲ့တော့ဘိုးချုပ်ကဘယ်လိုမြင်ပါလဲခင်ဗျာအဲ့ဒီနှောင့်နှေးနေမှုအပိုင်းတွေပေါ့
အဓိကအကြံ့ကြာနေတာတော့အချက်နှစ်ချက်လို့ကျွန်တော်တို့အသုံးသက်တယ်ပထမအချက်ကတော့ဟိုတိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုအတိအမှတ်မပြုတ်တဲ့အတွက်ကြောင့်မလို့ကြံ့ကြာနေတာဖြစ်တယ်ဒုတိယအချက်ကတော့တကယ်ပဲဒီဆိုင်တင်းဖြစ်သွားလို့ရှိရင်ဒီ political dialogue မှာဟိုဘာတွေလုပ်ကြမလဲဆိုတဲ့အပိုင်းကိုသဘောတူညီချက်တွေမရနိုင်တာဖြစ်ပါတယ်ဥပမာပေါ့နော်ဒီကျွန်တော်တို့ဒီလက်နက်ကင်တိုင်းသားတော်လိုင်းကြီးအဖွဲ့တွေဟာ political dialogue အချိန်မှာကျွန်တော်တို့ကမိမိသက်ဆိုင်ရာလူမျိုးစုတွေရဲ့အရေးကိုပြောကြမယ့်အဖွဲ့ဖြစ်ပါတယ်ဒါပေမဲ့ signing ကာလမှာ signing လုပ်တဲ့အချိန်မှာကျွန်တော်တို့ကိုဘလို့အတိအမှတ်ပြုတ်တယ်လဲဆိုတဲ့အပိုင်းကကျွန်တော်တို့မေးရမယ်မေးခွန်းဖြစ်တယ်ဒါကြောင့်မလို့2017ခုနှစ်ဩဂတ်စ်လ1ရက်နေ့နဲ့2ရက်နေ့ဝန်ကြီးဦးသားအောင်နဲ့တွေ့တဲ့အခါမှာကျွန်တော်ကအစိုးရကိုတရားဝင်မေးထားပါတယ်။ KIO ကဲ့သို့သောတိုင်းရင်းသားလက်နက်ကင်ထားတဲ့အဖွဲ့အများကိုအစိုးရအစ်စ်ကဘယ်လိုသဘောထားသလဲ။ကိုယ့်ရဲ့လူမျိုးစုကိုကိုစားပြုတဲ့အဖွဲ့လို့သဘောထားသလား။ တောင်းကျမ်းနေတဲ့အဖွဲ့လို့သဘောထားသလားဆိုတော့သိကျင်တယ်လို့ကျွန်တော်အမေကိုမေးထားပါတယ်အခုလည်းဒီဟာကိုကျွန်တော်အပြေမရသေးပါဘူ
းဒါကတော့ KIA ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဂွမ်မော်ကိုတွေ့ဆုံမေးမြန်းချက်ပထမပိုင်းပဲဖြစ်ပြီးပါတယ်ခင်ဗျာ